Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်မတ်လ18ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line kilometer 18 19နဲ့ 25 တို့ကနေတိုက်ရိုက်နာဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မများတင်ဆက်အောင်ပါ။ဒီကနေ့တနင်္ဂနွေညနေပိုင်းအတွက်ထိတ်တန့်ရောက်တဲ့သတင်းတွေမှာတော့နယူးဇီလန်နိုင်ငံမှာပြီးခဲ့တဲ့တောက်ကြနေ့ကမွတ်စလင်ဗလီနှစ်ခုတိုက်ခိုက်ခံရမှုအတွင်သေဆုံးသူတွေရဲ့ရုပ်လောင်းတွေကိုမိသားစုတွေစီကိုအမြန်ဆုံးပြန်လည်ပေးရသွားဖို့နယူးဇီလန်ရဲတပ်ဖွဲ့ကစီစဉ်နေပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပါကစ္စတန်နိုင်ငံခက်တာမြို့ကိုပြေးဆွဲနေတဲ့ရထားတစ်စီးပေါ်မှာဘုံးပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ဒီလိုဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်မခွာညူ
။ကောင်းပါပြီရှင်။အဲ့လိုနိုင်ငံတကာသတင်းတွေအပြီးဒီနားဆင်ရမယ့်သတင်းလာတွေမှာတော့ဒီသတင်းပတ်တွင်ရခိုင်လက်နက်ကိုင်တပ် AA နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေကြောင့်မြောက်ဦးမြို့နယ်ထဲကရှေးဟောင်းစီရီပတိုးတွေတဲ့အထိလက်နက်ကြီးကြီးတွေကြားရောက်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့
မြောက်ဦးမှာနေပြီးတော့ဒီဖျားပတိုးစီရီတွေကအစပြည်သူတွေကအစလုံးဝဖျားပတိုးတွေရှေးဟောင်းမွေးနှစ်တွေကိုဒီလိုမျိုးလက်နက်ကြီးတွေနဲ့တိုက်ခတ်တာတော့လုံးဝမဖြစ်တဲ့အရာတွေပါရှင်။ဒါကြောင့်မလို့လက်နက်ကိုင်ချင်းချင်းဖြစ်ကြတဲ့
ရခိုင်လွှတ်တော်ကိုယ်စားလှယ်ဒေါက်ထုမီရဲ့သဘောထားမှတ်ချက်နဲ့အတူနားဆင်နိုင်ပါတယ်။အဲဒီနောက်နိုင်ငံတကာသတင်းလွှာတွေမှာတော့ယီမန်နိုင်ငံတွင်းဖြစ်နေတဲ့စစ်ပွဲတွေကြောင့်အမေရိကန်ကစစ်ရေးအရထောက်ပံ့တွေဖြတ်ဖို့အထက်လွှတ်တော်ရဲ့မဲခွဲဆုံးဖြတ်ခဲ့တာအတွက်ယီမန်ပြည်သူတွေအငတ်ဘေးကြရောက်နိုင်သလားဆိုတဲ့အခြေအနေကမ္ဘာသမုဒ္ဒရာရေပြင်ကိုကာကွယ်ထိန်းသိမ်းရေး6ကျင်းမြောက်ထိပ်သီးစီဝေဝဲနဲ့အတူတကားနှလုံးခွဲစိတ်မှုအတွက်လေ့ကျင့်လာနိုင်တော့မဲ့ 3D ရုပ်လုံးကြွနှလုံးတွေကိုဖန်တီးနိုင်ပြီဆိုတဲ့ကြမ်းမာရေးဆိုင်ရာသတင်းလွှာကိုလည်းနားဆင်ရမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသစေအောင်နဲ့ကိုရန်နိုင်တို့ကပြောပြပေးပါမယ်ရှင်။
နယူးဇီလန်နိုင်ငံမှာပြီးခဲ့တဲ့တောက်ကြံနေ့ကမွတ်စလင်ဗလီနှစ်ခုတိုက်ခိုက်ခံရမှုအတွင်သေဆုံးသူတွေရဲ့ရုပ်အလောင်းတွေကအနည်းဆုံးတစ်လောင်းကိုဒီကနေ့တနင်္ဂနွေညပိုင်းမှာမိသားစုတွေစီပြန်လည်ပေးရသွားမယ်လို့နယူးဇီလန်ရဲ့ကော်မရှင်နာမင်းကြီးမိုက်ဘွတ်ကပြောပါတယ်။သေဆုံးသူရုပ်အလောင်းတွေကိုအမြန်ဆုံးစစ်ဆေးပြီးမိသားစုတွေစီအမြန်ဆုံးပြန်လည်ပေးရနိုင်ဖို့ကြိုးစားနေကြောင်းတေမှုတေကင်းစုံစမ်းရေးအရာရှိချုပ်ဒေဘရာမာရှယ်ကပြောပါတယ်။ရုပ်လောင်းတွေကိုမိသားစုတွေစီမှားယွင်းပေးတာမျိုးမဖြစ်အောင်ကြိုးစားနေကြောင်းကိုလည်းဒေဘရာမာရှယ်ကပြောသွားပါတယ်။အစ္စလာမ်ထုံးတမ်းအရာတည်ဆုံးသူရုပ်လောင်းကို24နာရီအတွင်းကြိုးစားဖြစ်ပါတယ်။ဒီအတွက်ရုပ်လောင်းတွေကိုဘယ်သူဘယ်ဝါဆိုတာကိုဖော်ထုတ်နိုင်ဖို့ရင်ခွဲစစ်ဆေးချိန်ကြာမြင့်နိုင်တဲ့အပေါ်နားလည်ပေးဖို့ကိုဒေတာတွင်မွတ်စလင်အဖွဲ့အစည်းခေါင်းဆောင်တွေနဲ့တွေ့ဆုံပြောဆိုထားကြောင်းကိုလည်းလက်ထောက်ရဲကော်မရှင်နာမင်းကြီးဝဲလီဟော်မာဟာကတနင်္ဂနွေနေ့ကပြောပါတယ်။တည်ဆုံးသူတွေရဲ့ရုပ်လောင်းတွေအားလုံးကိုဗုဒ္ဓဟူးနေ့နောက်ဆုံးထားပြီးမိသားစုတွေစီပြန်ပေးနိုင်လိမ့်မယ်လို့နယူးဇီလန်အစိုးရကမျှော်လင့်ထားတာပါအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့သူအဓိကတရားခံကိုတော့ခရစ်ချက်တရားရုံးမှမနေ့တစနေနေ့ကဇုံယုံထုတ်ခဲ့ပါတယ်လူပြူအမျိုးသားရေးဝါဒီအဖြစ်သူ့ကိုယ်သူကြီးညာထားတဲ့အသက်28နှစ်အရွယ်ဩစတြေးလျနိုင်ငံသား Brandon Tarrant ကိုလက်နက်ကင်အဆောင်2ယောက်ကခြံရံပြီးယုံထုတ်ခဲ့တဲ့တရားခွင်မှာတော့တရားသူကြီးကလူသတ်မှုဆွဲချက်ကိုဖတ်ပြခဲ့ပါတယ်သူကိုဧပြီလ5ရက်နေ့မှာနောက်တစ်ချိန်တရားရုံးထုတ်မှာဖြစ်ပါတယ်။ပူပေါင်းကြံစီသူတွေအဖြစ်မတင်ကားသူ2ယောက်ကိုလည်းဖမ်းဆီးထားပြီးပတ်သက်မှုရှိမရှိနဲ့ပတ်သက်မှုအတိုင်းအတာတွေကိုသိနိုင်မှုရဲတွေကစုံစမ်းစစ်ဆေးနေပါတယ်
။နယူးဇီလန်နိုင်ငံ Christchurch မြို့မှာပြီးခဲ့တဲ့တောက်ချာနေ့ကမွတ်စလင်ဗလီနှစ်ခုတိုက်ခိုက်ခံရမှုအတွင်းသေဆုံးသူတွေထဲမှာပါကစ္စတန်နိုင်ငံသားအနည်းဆုံး9ဦးပါဝင်တယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှာမမုတ်ကိုရာရှိကအတည်ပြုပြောဆိုလိုက်ပါတယ်။ဒီတိုက်ခိုက်မှုအတွင်းသေဆုံးခဲ့ရသူတွေရဲ့မိသားစုဝင်တွေနဲ့ထပ်တူဝန်ထဲရကြောင်းနဲ့သူတို့ကိုအားပေးကူညီဖို့အစဉ်နဲ့ရှိကြောင်းလဲပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကတနင်္ဂနွေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြလိုက်ပါတယ်။တနက်သမားကိုပြန်လည်တိုက်ခိုက်ဖမ်းဆီးနိုင်ဖို့ကြိုးစားခဲ့တဲ့သေဆုံးသူတူဦးဖြစ်တဲ့ပါကစ္စတန်နိုင်ငံသားနိုင်အင်ဖျာရဲ့အတွက်ဂုဏ်ယူပြီးတော့သူ့ကိုနိုင်ငံရဲ့ဂုဏ်ပြုစုချီးမြှင့်သွားမယ်လို့လဲဝန်ကြီးချုပ်ခန်းကပြောပါတယ်။နောက်ငယ်တနက်နဲ့ပြစ်ခတ်လာပြီးတဲ့နောက်ရုရှားကတနက်သမားကိုပြန်ရင်ဆိုင်ဖို့ကြိုးစားခဲ့တာပါ။သူကိုယ်တိုင်တာပြင်းပြင်းထန်ထန်ရပြီးတော့နောက်ဆုံးဆေးရုံမှာသေဆုံးခဲ့ပါတယ်။လူပြူမျိုးသားရေးဝါဒီတနက်သမားကိုပြန်ရင်ဆိုင်ဖို့ကြိုးစားရင်းသေဆုံးခဲ့ရတဲ့နိုင်အင်ဖျာရီရဲ့တတိပြောင်မြောက်မှုအတွက်နိုင်ငံတော်ကအတိအမှတ်ပြုဂုဏ်ယူကြောင်းလဲခန်းကပြောပါတယ်။သေဆုံးသူရုရှားနဲ့သူ့သားကို Christchurch မြို့မှာပဲမြို့နယ်တကျူမှာဖြစ်တယ်လို့ပါကစ္စတန်နိုင်ငံသားဌာနကဌာနရဲ့ပြောခွင့်ရကပြောပါတယ်။ကြံသေဆုံးသူတွေရဲ့ရုပ်အလောင်းတွေကိုတော့ပါကစ္စတန်နိုင်ငံကိုပြန်တည်ယူဖို့အတွက်ကူညီပေးသွားမှာဖြစ်တယ်လို့လဲညင်ညာချက်မှာဖော်ပြထားပါတယ်။ Christchurch မြို့တိုက်ခိုက်မှုအတွင်းမှာလူ50သေဆုံးပြီးတော့ဒါဇင်နဲ့ချီပြီးတော့လဲဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ
။ဒီကနေ့တနင်္ဂနွေနေ့မှာပါကစ္စတန်နိုင်ငံခွဲထားမြို့ကိုပြေးဆွဲနေတဲ့ရထားတစ်စီးပေါ်မှာဘုံးပေါက်ကွဲခဲ့တဲ့အတွက် သောဦးတေဆုံးပြီးအနည်းဆုံး6ယောက်ဒဏ်ရာရသွားတယ်လို့ပါကစ္စတန်ရဲဌာနတာဝန်ရှိသူတွေကပြောပါတယ်။ဘလူချစ်စတန်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ဒီဘုံးပေါက်ကွဲမှုကဘယ်သူတွေရဲ့လက်ချက်ဖြစ်တယ်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။
အရင်ကတော့ဒီလိုယထားတွေကိုတိုက်ခိုက်တာမျိုးကိုဘလူ့ချ်ခွဲထွက်ရေးသမားတွေကလုပ်ခဲ့ဘူးတာတွေရှိပါတယ်။ပါကစ္စတန်နိုင်ငံအနောက်တောင်ဘက်မှာရှိတဲ့ဘလူချစ်စတန်ပြည်နယ်ဟာတယန်ဇာတကျွဲဝါရဲ့ပြည်နယ်တစ်ခုဖြစ်ပြီးစစ်သွေးကြွတွေအဓိကတိုက်ခိုက်လေရှိတဲ့နေရာလေးဖြစ်ပါတယ်။ ဣရန်ဆိုရတဲ့ကုလသမဂ္ဂအဖွဲ့တွေဟာဣရန်နိုင်ငံမှာစိုးမျိုးအနောက်မြောက်ဘက်စင်ဂျာဒီသာကကိုချိုရွာမှာအစုလိုက်အပြုံလိုက်မြုပ်နှံထားတဲ့ရုပ်လောင်းတွေကိုမနေ့စနေနေ့ကစတင်တူးဖော်နေပြီဖြစ်ပါတယ်။ဒီဆုံးသွားသူတွေရဲ့မိသားစုဆွေမျိုးတွေနဲ့ဒီနေရာကိုတွားရောက်ဆွေးပြီးတော့ရုပ်လောင်းတွေပြန်လဲတူးဖော်တဲ့နေရာမှာကိုချိုရွာမှာမွေးဖွားခဲ့တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်န အဲ့ဒီမှာလူတွေအစုလိုက်ပြုံလိုက်မြုံနှံထားတဲ့နေရာ84ကျောက်ကိုတွေ့ရှိခဲ့ပါတယ်။အဲဒီဆွေးနွေးတွေကစင်ကြာတွေတောက်ကို2014ခုနှစ်မှာတည်ယူခဲ့ပြီးတော့အဲ့မှာရှိတဲ့ရာဇီဒီမျိုးသားတွေကိုတပ်ပစ်ခဲ့သလိုအမျိုးသမီးတွေနဲ့ကလေးထောင်ပေါင်းများစွာကိုလည်းဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်ခင်ဗျာ။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ 6:00ခွဲကနေညနေ 9:00အထိ Saitobita 10 kHz 1683 Saitobita 19 kHz 15965 နဲ့ Saitobita 25 kHz 11965 တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့တနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American က Iran နိုင်ငံအပေါ်တန်ခတ်ပိတ်ဆို့အရေးယူမှုတွေနဲ့ပတ်သက်ပြီးဒါဟာအမေရိကန်ကစီးပွားရေးစစ်ပွဲဆင်နွှဲနေတာဖြစ်တယ်လို့ Iran သမ္မတ Hassan Rouhani ကပြောလိုက်ပါတယ်။စီးပွားရေးစစ်ပွဲတိုက်ဖို့ကတခြားစစ်ပွဲတွေထက်ပိုပြီးတော့ခက်ခဲကြောင်းကိုလည်းသမ္မတ Rouhani ကအလေးပေးပြောကြားခဲ့ပါတယ်။ဘန်ဒါ Abbas စိတ်ကမ်းမြို့မှာရှိတဲ့ရေနံကျဲစက်ရုံဖွင့်ပွဲတစ်ခုမှာသူကအခုလိုပြောသွားတာဖြစ်ပါတယ်။ nuclear လက်နက်ဖြတ်သိမ်းရေးနဲ့ပတ်သက်ပြီးနိုင်ငံတကာနဲ့အီရန်သဘောတူညီချက်ကနေအမေရိကန်ကနှုတ်ထွက်ထားတာဖြစ်ပါတယ်။အမေရိကန် နိုင်ငံမပါဝင်ပေဥရောပတမကအီယူအဖွဲ့ရုရှားတရုတ်ကိုယ်စားလှယ်အဖွဲ့တွေကအီရန်နဲ့ဗုဒ္ဓဟူးနေ့ကတွေ့ဆုံခဲ့ပြီး nuclear လက်နက်ဖြတ်သိမ်းရေးသဘောတူညီချက်အပေါ်ဖိအားပေးဆွေးနွေးခဲ့ကြပါတယ်။ဩစတြီးယား နိုင်ငံ Vienna မြို့မှာကျင်းပခဲ့တဲ့ဒီဆွေးနွေးပွဲမှာဥရောပတမကကိုယ်စားလှယ် Helga Schmidt နဲ့အီရန် ဒုတိယနိုင်ငံခြားရေးဝန်ကြီး Abbas အာရာချီတို့ဥဆောင်ဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲကနေကောင်းမွန်တဲ့ရလဒ်တွေရရှိခဲ့ပြီးအမေရိကန်ကအီရန်နိုင်ငံအပေါ်တန်ခတ်ပိတ်ဆို့အရေးယူမှုတွေလျှော့ပေါ့ပေးမယ်လို့မျှော်လင့်ကြောင်းအီရန်ဒုတိယနိုင်ငံခြားရေးဝန်ကြီး Abbas Araghchi
ကပြောပါတယ်။ဆလိုဗာကီးယားသမ္မတရွေးကောက်ပွဲပထမအကြိမ်မဲရလဒ်ဒီကနေ့ထွက်ပေါ်လာမှာဇူဇာနာကပူတိုဗာကမဲရီအတွက်အများဆုံးရခဲ့ပါတယ်။ မနေ့စနေနေ့ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲကိုသမ္မတလောင်း71ရောက်ဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးတော့မဲအလုံးနီးပါးကိုရေတပ်ပြီးတဲ့မှာတော့အသက်58ရာခိုင်နှုန်းနဲ့အများဆုံးရခဲ့တာပါ။လက်ရှိအာနာယစမားစတီပါတီကထောက်ခံတဲ့ဥရောပကော်မရှင်ဥက္ကဋ္ဌမာရိုဆက်ကိုဗစ်ကတော့မဲရီအတွက် 16ရွေးကောက်ပွဲကိုပြန်ပြီးတော့ရှင်ပြိုင်ကြမှာဖြစ်ပါတယ်။လက်ရှိသမ္မတအန်ဒရီကစ်ကာကတော့ဒုတိယဒိန်သမ္မတတန်းကိုဝင်မပြိုင်ခဲ့ဘဲနဲ့သူကကပူတိုဗာကိုထောက်ခံခဲ့တာဖြစ်ပါတယ်။တကယ်လို့သာကပူတိုဗာအနေနဲ့ဒီရွေးကောက်ပွဲဒုတိယအကြော့မှာအနိုင်ရခဲ့မယ်ဆိုရင်တော့သူဟာစလိုဗာကီးယားနိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ။
ပြင်သစ်နိုင်ငံပါရီမြို့တော်ရဲ့အထင်ကရဈေးဆိုင်တန်းရှိရလမ်းမဘောကဘန်တခုကိုစန္ဒပြသူတွေကမနေ့စနေနေ့မှာမိရှို့ပြီးဈေးဆိုင်တွေကိုလည်းဝင်ရောက်ဖျက်ဆီးခဲ့ကြပါတယ်။သမ္မတအီမန်နျူယယ်မက်ခရွန်နဲ့သူ့ရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုအစီအစဉ်ကိုကန့်ကွက်ဆန္ဒပြကြတဲ့အဝါရောင်ရောင်ပြန်အင်ဂျီဝတ္ထုတွေရဲ့ဆန္ဒပြပွဲကလေးလာတွေကိုရောက်ရှိခဲ့ပြီးဖြစ်ပါ ရှောမ်စီလီစီကစာအုပ်ဆိုင်တစ်ခုလည်းမီးလောင်ခဲ့တယ်လို့လမ်းတွေပေါ်မှာမီးပုံရှိုးခဲ့ကြပါတယ်။ပ Pari New Roga Arc de Triumph Mo Uma, Yeye Yu Boni, Pietari Jagabe, Sana Piaduriga, Yerigo, Lankin Chaldonine, Pipao Kejaraba, Nigimai Langmaro, Sana Piaduriga, Shom Sili Sidoiga Stoz and Rigo, Luyepi, now Fogwet Sata Sango, Wiyang Piacidari, Lokebare, Sana Piadu Shisejogo, Yega Pansi Gebare, Bigger Dream Badrine, She and Sana Piaduri Nela Jal. Parima Sanapia du Shetame Shire Lule Pire Winji Christopher Castanaga Biobare, Dabime Diga Tangaya Joga, Asunya Ojan Peduri Pipi, Yeta Powin Tang Liago, Dawin Chatage Yare Lule Winjiga Biobare.
Indonesia Langa, she rang up Abu Adama, Moji, Yodomido, Yotia, Yichi, Mibu Raja, Lunga, Tamanati, Somido, other Kuyo, and Yagarello, Indonesia Langa, Biduka Kele, Tana Dawan, she riga Piola Bare. ยีจีมูจองเอ็นจีดาเซเนจีเป็ดซีตั้วเลยโหลเลยอินโดนีเซียเบโดกะเกเซยีฐานะเปียวกวนยะสุทโธปูปาวอนูโกโฮกะเปียวบาเลยเกเซยีอภเฝดิกะติชาติกะเป็ดซีตั้วเลยเนียริโกตั้วยอกเกเตนายมูจูบะเนเฉิงเนมาเวทีไกติซงดุยีตั้วเนเป็ดซีซงชุมมูมานาริเลยแทบพี่รอตูลานายมวยชีเลยโซบิรอเปียวบาเลยอินโดนีเซียနိုင်ငံဟာကမ္ဘာမှာသဘာဝဘေးအန္တရာယ်အများဆုံးခံရတဲ့နိုင်ငံတွေထဲက
တနင်္ဂနွေနေ့ဖြစ်ပြီးတော့မိုးရင်ကာလမှာယုတ်တိယယေကြီးမြေပြိုရာတွေလဲကျောင်းသားတွေရှိပါတယ်ဒါပြင်အင်ဒိုနီးရှားနိုင်ငံဟာပစိဖိတ်မီးတောင်ရေဝန်းပေါ်မှာတည်ရှိပြီးတော့ငရင်လောက်တာနဲ့မီးတောင်ပေါက်ကွဲမှုတွေလဲမကြာခဏဆိုသလိုဖြစ်လေရှိပါတယ်ခင်ဗျာ ခုကစားပြီးတော့သတင်းစာတွေသတင်းဆောင်ပါတွေစက်တိုက်နာစင်ကြရပါမယ်။ရခိုင်တိုင်းဒေသလက်နက်ကင်တပ်အေအေနဲ့မြန်မာအစိုးရစစ်တပ်တို့ကြားစစ်ရေးပြိပခါတွေပိုးတင်မာလာနေပြီးစစ်ရှောင်ဒုက္ခသည်တွေတောင်းတဲ့ချီထွက်ပြေးနေကြရတဲ့အနေအထားမှာပြည်ထောင်စုအစိုးရဘက်ကရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးကော်မတီကော်မရှင်တွေဖွဲ့နေမဲ့အစားစစ်မှန်တဲ့ငြိမ်းချမ်းရေးရဖို့စီရင်နည်းနဲ့မဖြေရှင်းပဲန ကြီးကြီးတွေနဲ့ပြစ်ခတ်မှုတွေရှိခဲ့တဲ့အပေါ်မှာဒေသခံပြည်သူတွေဘက်ကလည်းစိုးရိမ်ထိတ်လန့်နေကြပြီးနယ်မြေတည်ငြိမ်အေးချမ်းရေးတရားဥပဒေစိုးမိုးရေးကင်းမဲ့လာတဲ့အနေအထားဖြစ်လာနေတယ်လို့လည်းဒေသခံတွေကပြောကြပါတယ်အသေးစိတ်ကိုမဆုမောင်ကဆက်ပြီးပြောပြမှာပါရှင်
ဟုတ်ပါတယ်ပြီးခဲ့တဲ့နှစ်ဆန်းပိုင်းကနေစလို့ရခိုင်ပြည်နယ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေနဲ့မြမဆိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်လာနေတာအခုအချိန်ထိနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေနဲ့စစ်ရေးတင်းမာနေတဲ့အနေအထားဖြစ်ပါတယ်အေအေတပ်ဘက်ကနယ်မြေကန်ရဲစခန်းတွေကိုဝင်ရောက်စီးနင်းတိုက်ခိုက်တာအပါအဝင်စစ်တပ်ဘက်ကလည်းဝေဟင်ကရောမြေပြင်ကပါအပြန်အလှန်တိုက်ခိုက်ပစ်ခတ်ကြတဲ့အတွက်စစ်ဖြစ်နေတဲ့နေရာတွေကဒေသခံပြည်သူ2000လောက်နေရဲစွန့်ခွာထွက်ပြေးတိမ်းရှောင်နေကြရတဲ့အနေအထားဖြစ်တာပါဒီလိုအခြေအနေမှာတော့နိုင်ငံတော်သမ္မတရုံးဘက်ကပြည်내အစိုးရလွှတ်တော်နဲ့ဒေသခံပြည်သူတွေကြားလက်တွေ့ကွင်းဆင်းဆောင်ရွက်ဆက်ဆက်ညှိနှိုင်းနိုင်မှုအရေးရခိုင်ပြည်내တည်ငြိမ်အေးချမ်းရေးအထောက်အကူပြုကော်မတီတစ်ယောက်ကိုဖွဲ့စည်းလိုက်တယ်လို့မတ်လ14ရက်နေ့ကထုတ်ပြန်ကြေညာပါတယ်ဒီကော်မတီထဲမှာအဖွဲ့ဝင်အဖြစ်နဲ့နာမည်စည်းရင်းပါဝင်ပေမဲ့သူ့သဘောထားကိုတစုံတရာမေးမြန်းအတည်ပြုခဲ့ခြင်းမရှိဘူးလို့ပြောတဲ့ရခိုင်လွတ်တော်ကိုယ်စားလှယ်ဒေါ်ထုမေကပြည်ထောင်စုအစိုးရပြည်내အစိုးရအနေနဲ့ဒီလိုမျိုးအများသဘောဆန္ဒမယူထားတဲ့ကော်မရှင်ကော်မတီတွေဖွဲ့နေမဲ့အစားရခိုင်ပြည်ထနာအမှန်တကယ်ပြည်လဲဖို့ဆိုရင်နိုင်ငံရေးနည်းလမ်းနဲ့ငြိမ်းချမ်းရေးစကားဝိုင်းမှာလက်တွေ့ကျကျဖြည့်ရှင်းတင်တယ်လို့အကြံပြုပါတယ
်လက်နက်ပြန်ချင်းချင်းဖြစ်ကြတဲ့ဂျာထဲမှာပြည်သူတွေအနေနဲ့အဲဒါတော့ကိုတော့ခါရောက်ရပါတယ်အဓိကဘာကြောင့်ဒီအေးချမ်းလဲဆိုလို့ရှိရင်တော့အခိုင်အတန့်မတူဘက်ကလည်းပဲဒီနိုင်ငံရေးအရာသူတို့ဒီတိုင်းရင်းသားလက်နက်ကင်တွေဖြစ်မြောက်လာတယ်ဖြစ်တည်လာတယ်ဒီပေါ်မှာနိုင်ငံရေးအရာစကားပြောရပဲဖြစ်ရပါမယ်ရှင်နိုင်ငံရေးအရာစကားပြောဖို့အတွက်ငြိမ်းချမ်းရေးစကားဝိုင်းတွေကိုဖိတ်ခေါ်ရပါမယ်ရှင်ဒီနီးလန်းတနီးလန်းပဲရှိပါတယ်ငြိမ်းချမ်းရေးမှာလက်နက်ကင်တပ်ဖွဲ့အချင်းချင်းအပြစ်ခတ်ရဲစဲမှတ်တာလည်းဒီလူတော်ကတည်းကကင်းဝဲမှာဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့ကတော့ဒီတပ်မတော်နေနဲ့အခိုင်အတန့်မတော်နဲ့ဒီနိုင်ငံရေးရစကားဝင်မှာစကားပြောဖို့ငြိမ်းချမ်းရေးစကားတွေကိုစဖို့တိုက်တွန်းချင်ပါတယ်ရှင်။ညာတော့မဟုတ်ဘူးနဲ့ကော်မတီဘလောက်ပေါ်ဘလောက်ကွန်ဆင်ကွန်ဆင်တာတွေရမယ်ပြီးတော့ဟိုအကျိုးတရားမရှိမှမဟုတ်ပါဘူးရှင်
။ဒီသတင်းမှတ်ထဲမှာပဲမြောက်ဦးမြို့နယ်တွေကရှေးဟောင်းဖျားစီတီပထိုးတွေတဲ့အထိလက်နက်ကြီးကြီးကြားရောက်တာအပါအဝင်ကြေးရွာနဲ့မြောက်ဦးမြို့လူနေရပ်ကွက်တွေတဲ့အထိလက်နက်ကြီးတွေနဲ့ဒရဇက်ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်လူထိခိုက်မှုဖြစ်ခဲ့ပါတယ်။နောက်ကလတန်မြစ်ထဲမှာလည်းအစိုးရကုန်တင်တင်မော်တစည်းပစ်ခတ်တိုက်ခိုက်ခံခဲ့ရတာရှိပါတယ်။ဒီလိုမျိုးနယ်မြေတည်ငြိမ်အေးချမ်းမှုမရှိဘဲနဲ့တရားဥပဒေစိုးမိုးမှုကင်းမဲ့လာတဲ့အနေအထားမှာတော့အစိုးရဘက်ကကော်မတီဖွဲ့ဖြည့်ရှင်းမှုစူးစမ်းတာထက်လက်တွေ့ကျတဲ့နိုင်ငံရေးဆွေးနွေးမှုနဲ့ပဲ
ញ្ញ ဆုံး ပြည်လဲအောင်ဖြည့်ရှင်းတဲ့နယ်လို့ရခိုင်မျိုးသားပါတီ ANP
ရဲ့အတွင်းမှုအဖွဲ့ဝေဦးအောင်မရက်ကျော်ကလည်းတိုက်တွန်းပါတယ်ဒီကတော့ပြောမယ်ဆိုရင်အဖွေးဖွေးပေးတဲ့ပုံကိုယ်တွေကရိုးသားဖို့လိုပါတယ်ဒီရခိုင်ပြည်တင်းအေးရှန်ရေလို့ပြောတယ်အမှန်တကယ်တင်းအေးရှန်ရှင်လို့ဖွေးရှင်တာလားအဲ့ဒီအဖွေးထဲမှာပါတဲ့လူတော်တော်များများ ကံဖွေးဒီမှာတရားစီစဉ်ဒါကယူသမှုတိတ်ရှိပြီအမှန်တကယ်ရခိုင်ပြည်စီမင်းအေးရှန်ရှင်တဲ့စင်တာနဲ့ဖွေးတယ်လို့တော့ကျွန်တော်တို့ကမမြင်ဘူးအဲ့ဒါနောက်ဖွေးကြားမှာကြားခံအနေနဲ့သပွေးဝိုင်းမှာထိုင်ပြီးဆွေးနေနိုင်တဲ့တကယ်စစ်မှန်တဲ့အဖွေးတစ်ဖွေးရှိဖို့တော်ရုံနေတယ်
အခုဖြစ်နေတဲ့ရခိုင်တိုင်းရင်းသားတပ်နဲ့အစိုးရတပ်လက်နက်ကိုင်တပ်အချင်းချင်းဖြစ်နေတဲ့စည်းရဲတပ်မှုတွေကိုတော့ပြည်ထောင်စုအစိုးရဘက်ကအမြန်ဆုံးကြားဝင်ဖြည့်ရှင်းတဲ့နယ်လို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်တော်ထုမေကတိုက်တွန်းပါတယ်။
အဒီကရဲ့အစိုးရဒီကြားထဲမှာတိုင်းရင်းသားများနဲ့ဒီမြန်မာတပ်မတော်နဲ့နှိမ့်နှိုင်းဆောင်ရွက်မှုကိုဆောင်ရွက်မှတ်တာလည်းတိုင်းငံလ
ဒီကပေးမအချင်းကြီးဖြစ်တဲ့နိုင်ငံရေးစကားဝိုင်းမှတာနဲ့မြန်မာနိုင်ငံကြီးကိုပေါ်ဆောင်ပါမယ်လို့ကျွန်မလည်းယုံကြည်ကြတယ်ရှင်ဟုတ
်ဒီလိုမျိုးဂျာဝင်မဖြစ်ရှိမဲနဲ့ဒီရခိုင်အရေးနဲ့ပတ်သက်လို့ဒေသခံပြည်သူတွေကိုတန်မြေနဲ့ဖမ်းဆီးစစ်ဆေးနေတာတွေဟာပို့ပြီးတော့မှစစ်မီးပွားစေတဲ့လုပ်ရက်တွေဖြစ်နေတယ်လို့ရခိုင်နိုင်ငံရေးပါတီခေါင်းဆောင်တူဦးဖြစ်တဲ့ဦးအောင်မရကျော်ကသုံးသပ်ပါတယ
်သူကတောက်လျှောက်ကိုတင့်တော့ဖက်လာတာအပုံလုံးကိုရမ်းပြီးသူတို့ကဒီပြည်သူလူထုကိုစိတ်ခက်နေတဲ့ပိုင်းတွေဟာအများကြီးတွေ့နေရတယ်အဲ့တော့ရတဲ့အောင်လုပ်ပေးနိုင်တဲ့အဖွဲ့အစည်းဆိုတာအဓိကစိုးရပေါ့ဒီနေစာလို့ဖြစ်ကလေးကနေစိုးရမှာတာဝန်အရှိဆုံးဖြစ်တဲ့တကယ်စစ်မဲ့တဲ့အဖွဲ့အစည်းကိုဖွဲ့ပြီးဒီဟာတွေကိုရင်းချင်အောင်လုပ်ရမှာအဲ့လိုမျိုးလုံနိုင်မှကျွန်တော်တို့အခုဖြစ်နေတဲ့ပြဿနာကကျွန်တော်တို့ရင်းချင်နိုင်တဲ့စဉ်းစားတာပေါ့
လက်တလောရခိုင်တိုင်းသားလက်နက်ကိုင်တပ်အေအေတဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လာတာကြောင့်စစ်ပြေးဒုက္ခတွေက2000အထိရှိလာနေပြီဖြစ်ပြီးသူတို့အတွက်အခြေခံကျန်းမာရေးဆောင်ရှောက်မှုတောက်သုံးရင်းနဲ့စားနပ်ရိက္ခာတွေအရေးပေါ်လိုအပ်နေတယ်လို့စစ်ဆောင်ဒုက္ခတွေကိုကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင
်ချက်ခိုင်ပြည်နယ်ကလက်တလောအခြေအနေတွေတည်ထားရသမျှမဆုမုံစူးစီးတင်ပြခဲ့တာပါရှင်အခုနိုင်ငံတကာသတင်းလွှာတွေဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်ဒီမြန်နိုင်ငံတွင်းဆော်ဒီအာရေဗျဥဆောင်တဲ့စစ်ပွဲအပေါ်အမေရိကန်ကစီးရဲအရာထောက်ပံ့ပေးနေတာတွေအဆုံးသတ်ရေးအထက်လွှတ်တော်ကမဲခွဲဆုံးဖြတ်လိုက်တာကိုနိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကဝေဖန်လိုက်ပါတယ်။နှစ်နဲ့ချီကြာမြင့်လာပြီဖြစ်တဲ့ပြိပက္ခကြောင့်အရသာထောင်နဲ့ချီတည်ဆုံခဲ့ရပြီးတန်းနဲ့ချီတဲ့ပြည်သူတွေလည်းအငတ်ပေးကြမဲ့အခြေစိုက်နေပါတယ်။သမရရဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးအစိုးရနဲ့လွှတ်တော်ကြားမကြည်မလဲဖြစ်နေတဲ့အကြောင်း VOA ရဲ့နိုင်ငံသားရေးရာသတင်းတောက်ဆန်ဒီစိန်ကသတင်းပေးပို့ထားပါတယ်။မတ်တင်ကြီးထိုက်ကပြောပြမှာပါရှင်။
ဆော်ဒီဥဆောင်တဲ့ညွန်ပေါင်းအဖွဲ့နဲ့ယင်းမြန်နိုင်ငံတွင်းကအီရန်တို့ထောက်ပံ့ထားတဲ့ဟူသီတပုံတို့ကြားတိုက်ပွဲတွေကြောင့်အရက်သားတွေအကြီးအကျယ်ဒုက္ခရောက်နေကြဆဲဖြစ်ပါတယ်။ဆော်ဒီဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကိုအမေရိကန်ဆွေရကလေကြောင်းပစ်မှတ်ဆိုင်ရာအထောက်ပံ့နဲ့ထောက်လှမ်းရေးအချက်အလက်မျှဝေမှုတွေနဲ့ထောက်ပံ့ပေးနေတာပါ။အပြစ်မဲ့အရက်သားတွေအထူးသဖြင့်ကလေးငယ်တွေဒုက္ခရောက်ကြရတာကြောင့်ပါတီကြီးနှစ်ရက်ကလွှတ်တော်အမတ်တွေကတုံ့လောက်ချောက်ချရတဲ့အကြောင်းပြောဆိုခဲ့ကြတာနဲ့အတူအမေရိကန်ရဲ့စီးရဲအထောက်ပံ့ကိုအဆုံးသတ်ရေးအထက်လွှတ်တော်မှာထောက်ခံမဲ54မဲကန့်ကွက်မဲ46မဲနဲ့ဆုံးဖြတ်ခဲ့ကြပါတယ်ဒီမိုကရက်အထက်လွှတ်တော်အမတ်ခရစ်မာဖီကအခုလိုပြောပါတယ
် We are made weaker in the eyes of the world when we willingly participate in war crimes
အခါတည်းအစ်တူကတနေ့တဲ့တနေ့ပိုပြီးအားကောင်းလာနေပါတယ်ကျွန်တော်တို့ရဲ့တကယ်ရန်သူတွေအပေါ်စစ်စင်နေမှုကိုအလေးမထားပဲအပြစ်မဲ့အရသားတွေကိုတပ်ဖြတ်မှုစီဥတီစေတဲ့လုပ်ရက်မျိုးတွေမှာမိဖက်တွေကိုခွင့်ပြုနေမယ်စစ်ရာဇဝမှုတွေမှာလိုလိုချင်ချင်ပါဝင်ပတ်သက်နေမယ်ဆိုရင်တော့ကမ္ဘာအမြင်မှာကျွန်တော်တို့ဩဇာကြောက်အောင်လုပ်နေတာပါပဲ
Republican အထက်လွှတ်တော်အများစုခေါင်းဆောင် Mitch McConnell ကတော့ဒါကိုသဘောမတူပါဘူးအားလုံးကပြိပက္ခကိုအဆုံးသတ်ချင်နေပေမဲ့လည်း Sorry ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့အပေါ်အမေရိကန်ရဲ့ထောက်ပံ့မှုရပ်ဆိုင်းတာဟာမှားယွင်းတဲ့လုပ်ရည်လို့သူကပြောပါတယ
်။ Pulling the plug on support to our partners only undermines the
very ဖြစ်တူကိုပြင်းနေတဲ့အထောက်ပံ့မှုကိုရပ်ဆိုင်းလိုက်တာဟာကုလသမဂ္ဂရဲ့စံတမန်ရေးကြိုးပမ်းမှုကိုအထောက်အပံ့ပေးဖို့လိုအပ်နေတဲ့ဖိအားပေးမှုနဲ့ဩဇာညောင်းမှုကိုရုပ်ရော့သောစေရင်သာဖြစ်စေပါလိမ့်မယ်
။အထက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုအစိုးရအနေနဲ့အခြေခံအားဖြင့်သဘောမတူဘူးလို့ အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကတောက်ချာနေမှာသတင်းတောက်တွေကိုပြောပါတယ
် The senators who voted aye say they want to end the bombing in Yemen and support human rights. But we really need to think about whose human rights.
ထောက်ခံမဲ့ထည့်ခဲ့ကြတဲ့အထက်လွှတ်တော်အမတ်တွေကတော့ယမန်မှာဘုံကျဲတာတွေအဆုံးသတ်ပြီးလူအခွင့်အရေးကိုပံ့ပိုးပေးဖို့လို့ပြောကြပါတယ်။ဒါပေမဲ့ဘယ်သူရဲ့လူအခွင့်အရေးလဲဆိုတာကိုကျွန်တော်တို့စဉ်းစားဖို့လိုအပ်ပါတယ်။ယမန်ပြည်သူတွေရဲ့ဘဝကိုတကယ်တမ်းအလေးထားတယ်ဆိုရင်တော့ယမန်နိုင်ငံကိုအကျင့်ပြည့်ရက်ဆက်တဲ့အီရန်အစ္စလာမစ်သမ္မတနိုင်ငံကျိုးဆွဲရကရမယ့်နိုင်ငံတစ်ခုဖြစ်လာမယ့်အရေးကနေကာကွယ်နိုင်ဖို့ဆော်ဒီရဲ့ဥဆောင်ဂျိုးပန်းမှုကိုထောက်ခံရမှာပါ။
အထက်လွှတ်တော်မှာအတည်ပြုခဲ့တဲ့ဆုံးဖြတ်ချက်ကိုဒီမိုကရက်တစ်ကြီးစိုးတဲ့အောက်လွှတ်တော်မှာလည်းအတည်ပြုနိုင်မယ်လို့ခန့်မှန်းရပါတယ်။ဒါပေမဲ့လည်းသမ္မတထံကိုရောက်လာရင်တော့ဗီတိုအာဏာသုံးပေးချမယ်ဆိုတဲ့သဘောမျိုးလဲအမေရိကန်သမ္မတအိမ်ဖြူတော်ကရည်ညွှန်းပြောဆိုထားပါတယ်ရှင်။
ဒီမနက်ကတည်းကစီးရီးနိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့အခြေအနေတွေကိုမတ်သိန်ဂီတိုင်းပြောပြခဲ့တာပါရှင်။အခုတခါတော့ဒီရာသီဥတုအပြောင်းလဲနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်။6ကြိမ်မြောက်ကမ္ဘာ့သမုဒ္ဒရာဆိုင်ရာထိပ်သီးစည်းဝေးပွဲကို RS ဘွားများပြည်တော်စုအဘူဒါဘီမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းကျင်းပခဲ့ပါတယ်။ဒီညီလာခံကိုတက်ရောက်လာတဲ့နိုင်ငံရေးခေါင်းဆောင်တွေ၊သဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေနဲ့ပညာရှင်တွေကရာသီဥတုပြောင်းလဲမှုမှာအရေးပါလာတဲ့ကမ္ဘာ့သမုဒ္ဒရာရေပြင်ကိုဘယ်လိုထိမ့်သိမ်းကာကွယ်ကြမလဲဆိုတာကိုဆွေးနွေးခဲ့ကြပါတယ်။ VOA သတင်းတောက် Kevin Enoch ပြောပြထားတဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြမှာပါရှင်။
ကမ္ဘာပေါ်မှာအသက်ရှိသူတော်တွေအသက်ရှင်နေနိုင်ရေးအတွက်သမုဒ္ဒရာတွေကပံ့ပိုးပေးနေတာပါသမုဒ္ဒရာရေပြင်ကကမ္ဘာရာသီဥတုကိုထိမ့်ညှိပေးသလိုလေထုညင်ညမ်းစေတဲ့ကာဗွန်ဒိုင်အောက်ဆိုက်ကိုလည်းစုပ်ယူပါတယ်တန်းထောင်ပေါင်းများစွာသောပြည်သူတွေအသက်မွေးဝမ်းကြောင်းပြုဖို့ကိုရောစားနပ်ရိက္ခာအတွက်ပါထောက်ပံ့နေတာပါကမ္ဘာမျက်နှာပြင်ရဲ့80ရာခိုင်နှုန်းကျော်ဟာသမုဒ္ဒရာရေပြင်ဖြစ်တဲ့ဆိုပေမဲ့ပလတ်စတစ်တွေအလွန်အကျွံငါးဖမ်းမှုတွေတိတ်များလာပြီးအပူချိန်မြင့်တက်လာမှုကြောင့်ကမ္ဘာရာသီဥတုကိုပြောင်းလဲလာစေပါတယ်။ဒီနှစ်ကျင်းပတဲ့သမုဒ္ဒရာဒိတ်သီစည်းဝေးပွဲရဲ့သတင်းစကားကတော့သမုဒ္ဒရာရေပြင်ကိုထိမ့်သိမ်းကာကွယ်သွားရည်ဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာဖီဂျီအမြဲတမ်းကိုယ်စားလှယ်ပီတာသွန်ဆင်ပြောတာက
That's pretty obvious what is required which is for societal change and radical change in fact
ကျွန်တော်တို့ဘာလုပ်ရမလဲဆိုတာအတော့ကိုသိသာနေပါပြီ။ဒါကလူ့အဖွဲ့အစည်းအတွက်ကြီးမားတဲ့အကြောင်းလဲကိုဖြစ်လာစေမှာပါ။သိပ္ပံပညာရှင်တွေစီကရတဲ့သတင်းအချက်အလက်တွေအရကျွန်တော်တို့ဟာအနေနဲ့ကြီးမားလို့တဲ့နန်းကိုဥတည်နေကြလို့ပါ
။လောလောဆယ်မှာရင်မဆိုင်ရသေးဘူးဆိုပေမဲ့ဖြစ်လာနိုင်တဲ့ကြီးမားတဲ့အကြောင်းလဲတွေကိုကာကွယ်သွားဖို့ညီလာခံကိုယ်စားလှယ်တွေကသတိပေးနေကြတာဖြစ်တယ်လို့Mr. Thompson ကပြောပါတယ
်။ But we have still got time over the next 10 years to lower our GHG emissions a level whereby we will not
ကျွန်တော်တို့နောက်ထပ်10နှစ်လောက်အချိန်ယူပြီးဖလောင်တန်းငွေထုတ်လွှတ်မှုကိုရော့ကျအောင်လုပ်နိုင်မယ်ဆိုရင်အပူချိန်1 degree Celsius တက်လာမယ့်အရေးကိုဟန်တားနိုင်မှာဖြစ်ပါတယ်။အခုဆိုရင်ကမ္ဘာအခြေအနေက3 degree Celsius တက်လာမယ့်အနေအထားရှိနေပါတယ်။အဲ့လိုသာကမ္ဘာကြီးပိုပြီးပြုံးလာရင်ဆန္ဒကြောက်တန်းတွေလည်းကွယ်ပြောက်ကုန်မှာပါ
ဒီနေ့သမုဒ္ဒရာထိပ်သီးညီလာခံကနေနိုင်ငံများကြွယ်ဝချမ်းသာရေးဆိုင်ရာညွန်ပေါင်းအဖွဲ့ကိုဖွဲ့စည်းနိုင်ခဲ့ပြီးအဲ့ဒီအဖွဲ့အနေနဲ့ကမ္ဘာပင်လယ်သမုဒ္ဒရာရေပြင်ရဲ့30ရာခိုင်နှုန်းမှာငါးဖမ်းခွင့်ကို2030ခုနှစ်အထိကျမှတ်ဆောင်ရွက်သွားရည်ဖြစ်ပါတယ် Ted Wade ဟာ Wade Foundation အဖွဲ့ကိုတည်ထောင်ခဲ့သူပ
ါ We've overfished the oceans we have you know in my opinion 5 to 10 years to really reverse the
ဒီဟာသမုဒ္ဒရာထဲမှာငါးအလွန်ကျွန်းဖမ်းနေရပါတယ်ကျွန်တော်သဘောကတော့ဆုံးဖြတ်ချက်တွေစိတ်နှောင့်မကြခင်မှာဒီမှန်ချက်အောင်မြင်ဖို့ဆိုရင်ငါးနှစ်ကနေ10နှစ်ကြာပင်လယ်ပြင်ကိုထိန်းသိမ်းဖို့လိုအပ်ပါတယ်သူကကာဗွန်တန်းငွေ့တွေကိုလည်းဖယ်ရှားပေးသလိုအသက်မွေးဝမ်းကြောင်းဖို့အတွက်ရောစားနပ်ရိက္ခာအတွက်ရောအသက်ရှူဖို့လေအတွက်ပါကျွန်တော်တို့ကဒီသမုဒ္ဒရာတွေကိုအားကိုးအားထားပြုနေရတာပါခုလိုအချိန်မှာဒီသမုဒ္ဒရာကိုထိမ့်သိမ်းကာကွယ်တာမလုပ်ဘူးဆိုရင်နောက်ကျသွားပါလိမ့်မယ်
။အခုဖွဲ့စည်းလိုက်တဲ့ညွန်ပေါင်းအဖွဲ့အနေနဲ့နိုင်ငံအသီးသီးကအစိုးရတွေရဲ့ယုံကြည်မှုကိုပိုရလာအောင်လုပ်ဖို့လိုသလိုငါးဖန်းစီမှုကိုထိန်းချုပ်နေတဲ့တစ်ချိန်တည်းမှာပဲစီးပွားရေးအကြက်ရိုက်မှုကိုမခံစားရအောင်ဟန်ညက်ညင်ကြီးလှုပ်ဆောင်သွားနိုင်မှရည်ရွယ်ချက်တွေအထမြောက်နိုင်လိမ့်မယ်လို့ညွန်ပေါင်းအဖွဲ့ကိုသဘောတူလက်မှတ်ထိုးထားတဲ့နိုင်ငံတွေကတတိပေးနေကြကြပါမယ်ခင်ဗျာ။
ကိုညာဝင်းအောင်ပြောပြခဲ့တဲ့ရာသီဥတုဆိုင်ရာကမ္ဘာသမုဒ္ဒရာရေပြင်ထိမ့်သိမ်းကာကွယ်ရေးအကြောင်းကနေခုတခါတော့ကျန်းမာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးသွားမှာပါလူတွေမှာ လူတွေရဲ့နှလုံးတွေဟာတယောက်နဲ့တယောက်မတူညီကြတာကြောင့်ခွဲစိတ်ကုသရာမှာအခက်အခဲတွေရှိနေတတ်ပါတယ်။အခုခေတ်မှာတော့ခေတ်သစ်နည်းပညာတွေကြောင့် 3D ရုပ်လုံးကြွနှလုံးတွေကိုအလွယ်တကူဖန်တီးလာနိုင်ပြီးခွဲစိတ်မှုမပြုတ်လောက်ခင်မှာအပြင်းမှလေ့ကျင့်နိုင်ကြပါတယ်။ဒီကြောင့် Kevin Innot သတင်းပေးပို့ထားတာကိုကိုငိမ့်ချန်ကပြောပြမှာပါရှင်
။ကက်သေဒါလေးကိုတုံးပြီးဝါရှင်တန်တက္ကသိုလ်ကခွဲစိတ်ဆရာဝန်တွေနှလုံးခွဲစိတ်မှုလုပ်နေတာပါ။ဒီပိုက်အရှိလေးကိုသုံးတာကြောင့်အကြီးအကျယ်ခွဲစိတ်ဆရာမလို့ပဲဆရာဝန်တွေကိုနှလုံးသွင်းပိုင်းအထိခွဲစိတ်စေနိုင်တာပါ Ultrasound ရိုက်ပြီး 3D ရုပ်လုံးကြွနှလုံးပုံစံတူတွေကို 3D printer နဲ့ဖန်တီးပြီးလေ့ကျင့်နိုင်တဲ့အတွက်ခွဲစိတ်ဆရာဝန် Matt Reinsman ဟာခွဲစိတ်မှုမှာပိုပြီးကျွမ်းကျင်လာပါတယ
် So what this allows us to do these
3D ရုပ်လုံးကြွနှလုံးပုံစံတူတွေကြောင့်နှလုံးကိုပြင်မှမြင်နိုင်ပြီးတော့သူ့ရဲ့ဖွဲ့စည်းပုံသေးစိတ်ကိုနားလည်သေးပါတယ်နောက်ပြီးတော့နှလုံးထဲကဒီဆော့ပုံတွေကလည်းတခြားဟာတွေနဲ့ဘယ်လိုဆက်ဆက်နေလဲဆိုတာကိုသဘောပေါက်စေပါတယ
် Ultrasound ကရတဲ့အချက်လက်တွေကို 3D printer ထဲကိုထည့်ပြီးတော့ပုံစံတူကိုတိတိကျကျမြန်မြန်ဆန်ဆန်ထုတ်နိုင်တာပါ Washington တက္ကသိုလ်ကDimitri Levin ကအခုလိုပြောပါတယ
် One of the huge advances
အဓိကအသာချက်ကြီးတစ်ခုကတော့အချိန်သိမ့်မဆောင်ရတာပါပဲနှလုံးပုံအချက်လက်ကိုရတာနဲ့ပုံစံတူထုတ်ပေးနိုင်တဲ့အချိန်ဟာရက်ပေါင်းများစွာကြာမဲ့အစား나이ပိုင်းတွင်လုပ်ပေးနိုင်တာပါ
အခုလိုသိမ့်မဆောင်ရတဲ့အတွက်ဒေါက်တာ Reinsman လို့ဆရာဝန်တွေအတွက်ခွဲစိတ်မှုကိုအရင်ကနဲ့မတူအောင်ပြင်ဆင်နိုင်ပါတယ်
In the types of procedures that I do, I think what it does is it gives me an opportunity to
ကျွန်တော်လုပ်တဲ့ခွဲစိတ်မှုတွေမှာဆိုရင်ဒီပုံစံတူဟာကျွန်တော်အတွက်ကြိုတင်လေ့ကျင့်မှုအခွင့်ရေးပေးပါတယ်။ဒါရန်ကိုကောင်းတဲ့ဟာပါ။အเจ้าကတော့လူနာရဲ့နှလုံးအဆို့ရှင်တွေကိုပထမဆုံးအချိန်ခွဲစိတ်မှာထိတွေ့ခွင့်ရတာတဲ့စာရင်အပြင်မှာပုံစံတူကိုလေ့ကျင့်ထားလို့ရတာပါ
။ရင်ဘက်ကိုခွဲဖွင့်ပြီးကုသတဲ့နှလုံးခွဲစိတ်မှုထက်စာရင်ပြင်မှတွေးလွတ်ကြောအဆို့ရှင်ခွဲစိတ်မှုကိုကတ္တတာလေးနဲ့လောက်တာပုံများတယ်လို့လက်တော်လေးလာမှုတွေမှာဖော်ပြထားပါတယ်ခင်ဗျာ
ကိုငိမ့်ချန်ပြောပြခဲ့တာပါရှင်အခုကျွန်တော်တို့ VOA ရဲ့ညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet ဆာမျက်နှာ bami.voanews.com ကနေပြီးတော့လဲ Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်နောက်နှစ်နာရီကြာထုတ်လွှင့်မယ်ညပိုင်းအစီအစဉ်မှာတော့မြန်မာဒီမိုကရေစီရေးဆွဲနွေးခန်းစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စံကန်တာတွေနားဆင်ကြရမှာပါလိုင်းဒိုမီတာ25 32 51နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190တွေကနေပြီးတော့နားဆင်နိုင်ပါတယ်ရှင်အခုတနင်္ဂနွေနေ့ညနေခင်းအစီအစဉ်အဆုံးမသက်ခင်မှာသတင်းအကျဉ်းချုပ်ကိုမတ်မြသဇင်အောင်ကပြောပြပေးပါဦးမယ်ရှင်
။နယူးဇီလန်နိုင်ငံမှာပြီးခဲ့တဲ့တောက်ချာနေ့ကမွတ်စလင်ဘလီနှစ်ခုတိုက်ခိုက်ခံရမှုအတွင်တေဆုံးသူတွေရဲ့ရုပ်လောင်းတွေကအနည်းဆုံး1000ကိုဒီကနေ့တနင်္ဂနွေညပိုင်းမှာမိသားစုတွေစီပြန်ပြီးတော့ပေးအပ်သွားမယ်လို့နယူးဇီလန်ရဲ့ကော်မရှင်နာမင်းကြီးမိုက်ဘော့ရှ်ကပြောပါရယ်။ရုပ်လောင်းတွေကိုမိသားစုတွေစီကိုမှားယွင်းပေးတာမျိုးမဖြစ်အောင်ကြိုးစားနေကြောင်းလဲတေမှုတေကင်းစုံစမ်းရေးအရာရှိချုပ်ဒက်ဘရာမာရှယ်ကပြောပါတယ်တေဆုံးသူတွေရဲ့ရုပ်လောင်းတွေအလုံးကိုဗုဒ္ဓဟူးနေ့နောက်ဆုံးထားပြီးမိသားစုတွေစီပြန်ပေးနိုင်မယ်လို့နယူးဇီလန်အစိုးရကမျှော်လင့်ထားပါတယ်ဒီကနေ့တနင်္ဂနွေနေ့မှာပါကစ္စတန်နိုင်ငံကွေတာမြို့ကိုပြေးဆွဲနေတဲ့ယထာတစည်းပေါ်မှာဘုံပေါက်ကွဲခဲ့တဲ့အတွက်3ဦးတေဆုံးပြီးအနည်းဆုံး6ယောက်ဒဏ်ရာရသွားတယ်လို့ပါကစ္စတန်ရဲဌာနတာဝန်ရှိသူတွေကပြောပါတယ်ဘလူချစ်စတန်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ဒီဘုံပေါက်ကွဲမှုကဘယ်သူတွေရဲ့လက်ချက်ဖြစ်တယ်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးအရင်ကတော့ဒီလိုယထားတွေကိုတိုက်ခိုက်တာမျိုးကိုဘလူချ်ခွဲထွက်ရေးသမားတွေကလုပ်ခဲ့ဘူးတာတွေရှိပါတယ်ဆလိုဗက်ကီးယားသမ္မတရွေးကောက်ပွဲပထမအကြိမ်မဲရလက်တွေဒီကနေ့ထွက်ပေါ်လာတာမှာတော့ဇူဇာနာကက်ပတူဘိုကမဲရီတွေအများဆုံးရခဲ့ပါတယ်မနေ့စနေနေ့ကကျင်းပခဲ့တဲ့သမရရွေးကောက်ပွဲကိုသမရလောင်း73ယောက်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးမဲအလုံးနီးပါးကိုရေတွက်ပြီးချိန်မှာအသက်45နှစ်အရွယ်တဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆောင်ရှောက်ရေးရှင်နေကက်ပူတိုဗာကမဲအရီအတွက် 40.500 ခိုင်နှုန်းနဲ့အများဆုံးရရှိခဲ့ပါတယ်လက်ရှိအာနာယ SD ပါတီကထောက်ခံတဲ့ဥရောပကော်မရှင်ဥက္ကဋ္ဌမာရော့စ်ဆက်ကိုဘိတ်ကတော့မဲရီအတွက် 18.900 ခိုင်နှုန်းနဲ့ဒုတိယအများဆုံးရရှိခဲ့ပါတယ်
။တနင်္ဂနွေနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်မြသဇင်အောင်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှူးကမဆူမွန်ဖြစ်ဖြစ်တန်ဖန်အင်ဂျင်နီယာကတော့ Zubia LTF ဖြစ်ပါလေရှင်။အခုကျွန်တော်တို့အတန်လွှင့်နေတဲ့ Radio အစီအစဉ် PPGN Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်နေတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.